မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအပေါ်ဖြစ်တင်ထားတဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပြန်လည်အကောင့်ထည့်ပေါ်ဖို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့မတ်လ13ရက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ရက်နိုမာဆူဒီတို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးအစီရင်ခံစာတွေတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲ HRW ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါကုလသမဂ္ဂပြည်ညင်စာချုပ်အပိုက်ခွန်မှာဖော်ပြထားတဲ့အတိုင်းတကဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်တာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်သွင်းတာစစ်တပ်အရာရှိတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူတာတွေလှုံ့ဆော်ဖို့လဲ HRW ကတိုက်တွန်းထားပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူလှုံ့ဆော်ခဲ့မှုတဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်ပါဝင်ကြတဲ့ SACM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်းမြန်မာစစ်ကောင်စီဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးအကြမ်းဖက်မှုတွေပုံမတိုးပြီးလှုပ်ဆောင်နေတဲ့အတွက်အရေးယူတုံ့ပြန်ဖို့တိုက်တွန်းချက်ထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံရဲ့သဘောတူညီချက်၅ချက်ကိုလည်းလိုက်နာခြင်းမရှိဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။